တော်ရရှိများရှင်ကျမတင်ကြီးထိုက်ပါဘင်္ဂလားဒေ့ရှ်နိုင်ငံကောက်ဆက်ပစားကရိုဟင်ဂျာဒုက္ခသည်တွေကိုဘင်္ဂလားပင်လယ်အော်ကဝေးလံခေါင်တည်တဲ့ကျွန်းကိုရွှေ့ပြောင်းမှုဟာဆန္ဒအလျောက်ဖြစ်စေဖို့လိုအပ်ကြောင်းကုလသမဂ္ဂဒုက္ခသည်များဆိုင်ရာအဖွဲ့ကပြောပါတယ်ဆွစ်ဇာလန်နိုင်ငံဂျီနီဗာကနေလီဆာရှလင်းသတင်းပေးပို့ထားပါတယ်ရှင်ဘင်္ဂလားပင်လယ်အော်အတွင်းကဆိုက်ကလုန်းမုန်တိုင်းတွေနဲ့ရေကြီးမဲ့အန္တရာယ်တွေကြုံရနိုင်ခြင်းများတဲ့လူမနေတဲ့ဘာဆန်ချကျွန်းကိုပြီးခဲ့တဲ့တောက်ကြနေ့မှာပဲဘင်္ဂလားဒေ့ရှ်အာဏာပိုင်တွေကရိုဟင်ဂျာ 1,500 ကျော်ကိုပို့ဆောင်လိုက်တာပါဒီရွှေ့ပြောင်းမှုအတွက်ပြင်ဆင်လာမှာကုလသမဂ္ဂပါဝင်ပတ်သက်မှုမရှိဘူးလို့ဒုက္ခသည်များဆန်ရကုလသမဂ္ဂမဟာမင်းကြီးရဲ့ပြောခွင့်ရဘာဘာဘာလော့ရှ်ကပြောပါတယ်ရွှေ့ပြောင်းမှုလုပ်ငန်းစဉ်တစ်ခုလုံးနဲ့ပတ်သက်ပြီးတရင်ချက်လက်အပြည့်အဝမရသလိုဒုက္ခသည်တွေနဲ့ပတ်သက်တဲ့အချက်လက်တွေလည်းမသိကြောင်းသူကပြောပါတယ်ဘာဆန်ချကျွန်းကိုရွှေ့ပြောင်းရေးဆုံးဖြတ်တဲ့နေရာမှာဒုက္ခသည်တွေအကြောင်းအရာအစိုးလင်းတီးခွင်ရရဲ့လားဆိုတဲ့အပေါ်မှာ UNHCR အနေနဲ့စိုးရိမ်ချောင်းလဲပြောခွင့်ရဘာလော့ရှ်ကပြောပါတယ
် We have heard reports from the camps that some
စခန်းတွင်းကနေကျွန်တော်တို့ပြန်ကြားရတာတွေရှိပါတယ်တချို့လဲဘာဆန်ချကိုပြောင်းရွှေ့ဖို့ PRP ခံရတယ်လို့ဖြစ်နေတယ်တချို့လဲအရင်ကရွှေ့ပြောင်းရင်းနဲ့ပတ်သက်ပြီးအမြင်ပြောင်းသွားပြီးမပြောင်းကျင်တော့တာလည်းရှိနိုင်ပါတယ်ဒီလိုဆိုရင်တော့ဒီလူတွေကိုစခန်းမှာဆက်ပြီးနေခွင့်ပေးတင်ပါတယ
်2019ခုနှစ်အတွင်းအကြမ်းဖက်မှုတွေကြောင့်မြန်မာနိုင်ငံတွင်းကနေဘင်္ဂလားဒေ့ရှ်နိုင်ငံကောက်ဆက်ပစားကိုဒုက္ခသည်9သိန်းကျော်ထွက်ပြေးလာခဲ့ပြီးတဲ့နောက်လူတွေပြည်သိမ့်နေတဲ့စခန်းတွေမှာဖြစ်တယ်လို့နေထိုင်နေကြရတာပါရိုဟင်ဂျာဆိုတဲ့အုံနှုံကိုမြန်မာဘက်ကလက်တင်မခံသလိုဒုက္ခသည်တွေကိုစီးစစ်လက်ခံမယ်လို့ဆိုထားပေမဲ့လည်းဌာနေပြန်ရေးကအကောင့်အထည်မပေါ်သေးပါဘူးစခန်းတွေမှာလူထူထပ်နေတာကိုလျှော့လို့ကြောင့်နောက်လက်ရှိရိုဟင်ဂျာတွေရွှေ့ပြောင်းမှုကိုလည်းဘာဆန်ချကျွန်းကိုလူတသိန်းရွှေ့ဖို့အစီအစဉ်ရဲ့ပထမအဆင့်အဖြစ်ရှုမြင်ကြောင်းဘင်္ဂလားဒေ့ရှ်ဘက်ကပြောဆိုထားပါတယ်ကျွန်းပေါ်ကိုရွှေ့ပြောင်းမှုဟာဆန္ဒအလျောက်ဖြစ်စေရမယ်ဆိုတဲ့ဂရိကဝတ်ကိုဘင်္ဂလားဒေ့ရှ်အစိုးရဘက်ကလေးစားလိုက်နာဖို့ကုလသမဂ္ဂကတောင်းဆိုထားပါတယ်။နေရာရွှေ့ပြောင်းမှုအတွင်ဒုက္ခသည်တွေရဲ့အခက်အခဲတွေကိုမြင်တွေ့ရတဲ့အပေါ် UNHCR အနေနဲ့စိတ်မသက်မသာဖြစ်ရကြောင်းနဲ့ဘင်္ဂလားဒေ့ရှ်အာဏာပိုင်တွေကိုလည်းစိုးရိမ်ချက်တွေကိုအသိပေးထားပြီးဖြစ်ကြောင်းပြောခွင့်ရဘာလော့ရှ်ကပြောပါတယ
်။ We again emphasize that all movements as mentioned
ဘာဆန်ချကျွန်းကိုပြောင်းရွှေ့မှုအားလုံးကအစောပိုင်းကပြောခဲ့သလိုပဲဒုက္ခသည်တွေရမဲ့ဝန်ဆောင်မှုအခွင့်အရေးနောက်ကျွန်းပေါ်မှာနေထိုင်ရမဲ့အခြေအနေတွေနဲ့ပတ်သက်ပြီးတရင်အချက်လက်အပြည့်စုံအတိပေးထားပြီးနောက်သူတို့ဆန္ဒအလျောက်ပဲဖြစ်စေရပါမယ
်ကျွန်းပေါ်ကအခြေအနေနဲ့ပတ်သက်လို့ကုလသမဂ္ဂအနေနဲ့တရင်အချက်လက်အပြည့်စုံမသိရကြောင်းလဲဘာလော့ရှ်ကပြောပါတယ်ကျွန်းပေါ်မှာလူနေဖို့အတွက်ဘေးကင်းလုံခြုံပြီးတင့်တော်ရလားဆိုတာကိုအတည်ပြုနိုင်ဖို့ကျွန်းပေါ်ကိုသွားရောက်ခွင့်ဘင်္ဂလားဒေ့ရှ်အစိုးရဘက်ကပေးဖို့လိုလားကြောင်းလဲပြောပါတယ်ဒုက္ခသည်တွေအနေနဲ့ကျန်းမာရေးအသက်မွေးဝမ်းကြောင်းအလုံးနဲ့ပညာသင်ကြားခွင့်တွေရရှိရမှာဖြစ်သလိုတဘာဝဘေးအန္တရာယ်တွေနဲ့တခြားဘေးအန္တရာယ်တွေကနေလဲကာကွယ်ပေးရမယ်လို့ UNHCR ပြောခွင့်ရကပြောဆိုသွားပါတယ်ရှင်